ီးခဲ့တဲ့ရန်တရဘတ်တွင်မှပေါ်ထွက်လာခဲ့တဲ့ထူးခြားတဲ့သတင်းတွေကတော့ဒေါ်အောင်ဆန်းစုကြည်ပဲခူးနဲ့တနပ်ပင်ကိုသွားရောက်လက်ပတ်ခဲ့တဲ့ကိစ္စသမရဦးသိန်းစိန်ကပြည်ပရောက်မြန်မာတိုင်းရင်းသားတွေနိုင်ငံပြန်လည်ပြုစုပြောဆောင်ဖို့အတွက်ပြန်လာကြဖို့ဖိတ်ခေါ်လိုက်တဲ့ဆိုတဲ့သတင်းအဲ့ဒါအပြင်အခွန်နှုံးတာတချို့ကိုကာလအကန့်အသတ်နဲ့ချော့ချပေးမယ်ဆိုတဲ့သတင်းနဲ့ပြီးခဲ့တဲ့ရက်ပိုင်းကဂျော်ဆန်းစုကြည်နဲ့သမရဦးသိန်းစိန်တို့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြရတဲ့ဆိုတဲ့သတင်းတွေဖြစ်ပါတယ်မြန်မာနိုင်ငံသားတွေအများဆုံးပြောဆိုနေကြတဲ့စိတ်ဝင်စားနေကြတဲ့သတင်းကတော့ပြည်ပမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေပြန်လာခဲ့ကြပါဆိုပြီးတော့ဖိတ်ခေါ်လိုက်တဲ့သတင်းပဲဖြစ်ပါတယ်အဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့အမျိုးမျိုးအဖုံဖုံပြောဆိုဝေဖန်နေကြတဲ့အထက်မှာအဲတချို့ကဒါအပြင်ထူးခြားတာကောင်းတာပဲဒီလိုလမ်းပွင့်လာပြီဆိုလို့ရှိရင်အစီအအတွက်ကဟန်ကြပြီဟာဆိုပြောတဲ့လူကရှိတယ်လို့ပဲတချို့ကလည်းပဲဒီဘိုးချုပ်ဟောင်းတွေကိုဘယ်လိုလုပ်ပြီးတော့ယုံစားလို့ဖြစ်မှာရောဖိတ်ခေါ်ရဲဆိုပေမဲ့လို့တိတိကျကျအသေးစိတ်ဘာမှပြောမထားတဲ့အတွက်ကြောင့်အလိမ္မာနဲ့ခေါ်သွင်းပြီးတော့မှနောက်ပိုင်းမှာဒုက္ခပေးလာရင်ဘယ်လိုလုပ်မလဲစသဖြင့်အမျိုးမျိုးအပုံပုံပြောနေဆိုနေတာကျွန်တော်တို့ကြားကြရပါတယ်အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပါဝင်ဆွေးနွေးဖို့အတွက်ကျွန်တော်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေကတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဘာကလီတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါရဂူဖွဲ့ကျိုးပန်းနေတဲ့ကိုမင်းစင်အိန္ဒိယနာပြည်နယ်မှာနေထိုင်နေတဲ့မြန်မာတပ်မတော်ဗိုလ်ကြီးဟောင်းဦးဆိုင်ဝင်းကျော်နဲ့နယူးဇီလန်နိုင်ငံအော့ကလန်မြို့ကမြန်မာနိုင်ငံဒီမိုကရေစီရရှိရေးကျိုးပန်းလှုပ်ရှားနေသူကိုအောင်ဖေခင်တို့ဖြစ်ကြပါတယ်။ဒီဦးသိန်းစင်ရဲ့မိန်ကွန်းနဲ့ပတ်သက်ပြီးတော့အမြင်မတူပေမဲ့လို့တိုင်းပြည်တိုးတက်ရေးအတွက်ပြန်လာကြပါဆိုပြီးဖိတ်ခေါ်ထားတဲ့စကားအပေါ်မှာဘယ်လိုသုံးသပ်မိလဲဆိုတာကိုမင်းစင်ကိုမေးပါစီခင်ဗျာ။ကိုမင်းစင်ခင်ဗျာ
ကျွန်တော်အခုသတင်းပတ်ဒီအတွင်းမှာပေါ့လေဒီကြောင်းလဲမှုတွေဟာပြည်ရင်ကြောင်းလဲမှုတွေလောက်တာဟာအတော်လေးညံဆန်တာတွေ့ရပါတယ်ညံဆန်တဲ့အပြင်ဟာတစ်ခုပြီးမှတစ်ခုထက်ဆိုင်တစ်ချိန်နဲ့တစ်ပြိုင်နဲ့လောက်တဲ့လက္ခဏာမျိုးရှိတော့ကျွန်တော်အသုံးသလိုရပါတယ်အခုမှခုနပြောသလိုပဲအတော်ဆန်စစ်တီကိုခီးထွက်ခွင့်နေပြီးတယ်လူလူနေထိတွေ့ပြန်ပြီးတယ်တစ်ချိန်နဲ့မှာပဲလေပြည်ပကမြန်မာတွေကိုပြန်လာမယ်ဆိုရင်ပြန်လာဖို့အဖြေကြားတယ်အဲ့တခါဒီဒီ Mr. Quintana ကိုလေအမကြကမှာလာခွင့်ပေးမယ်။ထောင်တွေကိုဝင်စစ်ခွင့်ပေးနိုင်တယ်။နိုင်ငံရေးအကျဉ်းသားတချို့နဲ့တွေ့ခွင့်ပေးနိုင်တယ်။ဒီထက်ပိုပြီးတော့ကျွန်တော်တို့ကြားနေတာကဆိုရင်ဒီနိုင်ငံရေးအကျဉ်းသားတချို့ကတော့မှ10ကနန်းကနေရာကနန်းထိလွတ်ခွဲရှိရဲလို့ကျွန်တော်တို့ကြားရပါတယ်။အတစ်ချိန်တည်းမှာပဲလေဒီမကြကမှာပြန်ခေါ်မယ်စစ်တော်ကိုအရင်ကတည်းကပိုပြီးတော့ပွန့်လဲမြင်သာအောင်လွတ်ဖို့ရှိရဲလို့သိရပါတယ်။အများကြီးတွေကတော့ဒီစီးပွားရေးရပြည်ရင်ကြောင်းလဲမှုတွေကိုလည်းဝင်ငွေကုန်တို့ပို့ကုန်ကုန်တို့ငွေလဲနှုန်းတို့စားတဲ့ကိစ္စတွေမှာလည်းပြည်ရင်ကြောင်းလဲမှုတွေကိုသွတ်သွတ်လည်လည်လှုပ်လာတာတွေ့ရပါတယ်။နောက်တစ်ခါအဓိကကြားတဲ့ပြဿနာတစ်ခုဖြစ်တဲ့တိုင်းရင်းသားကိစ္စမှာလည်းလုံကြီးလုံဆန်သဘောရပေါ့လေ။အမြင်မတူတာရှိနိုင်ပေမဲ့သဘောမကျတာရှိနိုင်ပေမဲ့တိုင်းရင်းသားကိစ္စနဲ့ပတ်သက်ရင်လည်းသူတို့ဘက်ကနေပြီးတော့ရင်းချမ်းခြင်းနဲ့ပြည်လဲခြင်းနဲ့ဆိုတဲ့ဒီ political will ပေါ့လေနိုင်ငံရေးအာဏာရှိရာကိုလည်းပြလာတာတွေ့ရပါတယ်။ဒါတွေကိုချိန်မယ်ဆိုရင်လက်ရှိအခြေအနေဟာဒီပဋိပက္ခဖြည့်ဆည်းရေးရှိတော့ရင်းသားစီအတွက်တော့ကောင်းတဲ့ခြေလမ်းကိုကျွန်တော်ကမြင်ပါတယ်။အတိတ်ကပုံပြီးသင့်ပြောမယ်ဆိုရင်တော့တိုင်းပြည်မှာလိုအပ်နေတဲ့ဒီကဲဟို institution တွေပေါ့လေဒီဥပဒေကျွေးရန်နေရာတို့အုပ်ချုပ်ရေးတို့မူဝါဒချမှတ်ရေးရန်နေရာအဲ့လိုရန်နေရာတွေတည်ဆောက်ရေးအတွက်ကောင်းတဲ့ခြေကံမြေကံတွေဘက်ကိုရှေ့ရှုသွားနိုင်မယ်လို့ကျွန်တော်ကသုံးသပ်ပါတယ်။ဒါပေမဲ့လည်းဒါရီဘာကြောင့်ဖြစ်လာလဲဘယ်လိုဆက်ဖြစ်မလဲဘာတွေထပ်လုပ်ဖို့လိုမလဲဆိုတော့ပြည်စံဆွေးနွေးရမှာဖြစ်ပါတယ်
။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်။ဒီသမရဦးသိန်းစင်ရဲ့ဖိတ်ခေါ်ချက်နဲ့ပတ်သက်ပြီးတော့ပြည်ပရောက်နေကြတဲ့ဒီဒီမိုကရေစီရေးအင်အားစုတွေကတော့အမျိုးမျိုးပုံမှန်ဝေဖန်သုံးသပ်နေတာကြားပါတယ်တချို့တွေကလည်းပဲဒါဟာဖြစ်ရင်ဒီအပေါ်ရန်လူကြားကောင်းအောင်လုပ်တဲ့ကိစ္စလားဒီလိုဖိတ်ခေါ်လိုက်တာကအပြုသဘောဆောင်တဲ့အတွက်ကြောင့်ကြိုးဆိုခြင်းပဲလို့အဲဒီဥစ္စာဟာဒီနိုင်ငံရေးအကျဉ်းသားတွေကိုပြန်မလှုပ်ပေးသေးပဲနဲ့အခုလိုပြောလိုက်တဲ့အတွက်ကြောင့်အဆင့်ကျော်နေတယ်လို့မြင်တယ်ဆိုတဲ့စကားတွေလည်းကျွန်တော်တို့ကြားရပါတယ်အဓိကကတော့အများစုကပြောနေတာကတော့ပြည်တွင်းမှာဒီကိုယ့်ရဲ့ယုံကြည်ချက်ကြောင့်မလို့အကျဉ်းချနေကြတဲ့နိုင်ငံရေးအကျဉ်းသားဒီ2000ကိုပြန်ပြီးတော့လှုပ်ပေးဖို့ကပိုးပြီးတော့အဓိကကြလိမ့်မယ်လို့ပြောနေတာကြားရပါတယ်ခင်ဗျဒီတော့ဒီလိုပြောဆိုဝေဖန်နေတာနဲ့ပတ်သက်ပြီးတော့အကောင်မေခင်ကိုကျွန်တော်အရင်မေးပြစီခင်ဗျဘယ်လိုများဒီပုံမှာသုံးသပ်မိပါ့မလဲ
လောလောဆယ်ဖြစ်ပေါ်တိုးတက်မှုတွေကတော့မြန်ဆန်တယ်လို့ပြောပေမဲ့အဲလက်ရှိအနေအထားသူတို့ကတဖြည်းဖြည်းချင်းရှောက်လန်းနေတယ်ဆိုကျွန်တော်မြင်တယ်ခင်ဗျဦးသိန်းစိန်ကတော့ပြောင်းလဲရမယ်ဆိုတာသူသိနေပြီဒါပေမဲ့သူကတကယ်ပဂရိလောက်ရမယ်ဥစ္စာတွေသူချက်ချင်းမလုပ်သေးဘူးခင်ဗျဥပမာပြန်လာဖို့ပြောတယ်ဆိုပေမဲ့ကျွန်တော်တို့မှာဘာအာမခံချက်မှမရှိသေးဘဲနဲ့ကျွန်တော်တို့ပြန်သွားတဲ့အခါကျရင်အခက်အခဲတွေအများကြီးတွေ့နိုင်ပါတယ်ဘာလို့ဆိုတော့သူတို့အထွေထွေလူငင်းချင်းသာကွင်းဆိုတဲ့အဆင့်ကိုမရောက်သေးဘူးခင်ဗျ။အဲ့ဒီအတွက်သူတို့ဒီလိုခေါ်တာကိုတော့တတိရှိရှိနဲ့ကြိုးဆိုတယ်။နောက်ပြီးတော့ဒေါအောင်ဆန်းစုကြည်နဲ့သူတို့ဆွေးနွေးမှုတွေလုပ်နေတာကိုလည်းတတိရှိရှိနဲ့ကြိုးဆိုတယ်။ဒါပေမဲ့ကျွန်တော်တို့အခြားအဆင့်တွေကျွန်တော်တို့ဆောက်ရအောင်မယ်လို့ကျွန်တော်မြင်တယ်ခင်ဗျ။ဒါကတော့ကောင်းတဲ့လက္ခဏာပါ။တိုင်းပြည်က ီမတမနစ်နာနေပါတယ်အနီးကပ်ဆုံးရှိတဲ့ထိုင်းကိုကြည့်မယ်ဆိုရင်ထိုင်းနိုင်ငံကအင်မတန်မှတိုးတက်နေတယ်ဒါတွေကိုလည်းသူတို့သိနေတယ်ဗိုလ်ချုပ်မူကြီးတန်းရွှေလက်ထက်မှာဘာတွေလုပ်ခဲ့တယ်ဆိုတာဥသိမ်းစိန်အစိုးရကောင်းကောင်းကြီးသဘောပေါက်နေတယ်ဆိုကျွန်တော်ထင်တယ်ဒါပေမဲ့အရင်တုန်းကတော့သူ့ရဲ့လက်အောက်မှာနေတဲ့အတွက်ရုံမထွက်နိုင်ဘူးလက်ရှိအခြေအနေမှာအစီအစိုးရတစ်ဖြစ်နဲ့အယက်သားအစိုးရဖြစ်နေတဲ့အခါကျတော့ဟိုဒေါအောင်ဆန်းစုကြည်နဲ့ဦးအောင်ကြည်နဲ့တွေ့ဆုံဆွေးနွေးတယ်ဒေါအောင်ဆန်းစုကြည်ကဘာတွေလိုလားလဲဆိုတာသိတဲ့အခါကျမှနှစ်ဦးနှစ်ဖက်သဘောထားတွေကိုသိလာတဲ့အခါကျတော့သူတို့ဘာလို့ပြင့်နေဆိုတာသူတို့သိလာတယ်လို့ကျွန်တော်မြင်တယ်ခင်ဗျအဲ့ဒီအတွက်သူတို့တလန်းချင်းသူတို့တက်လာတယ်လို့ပဲကျွန်တော်သုံးသပ်တယ
်ဟုတ်ကဲ့ခင်ဗျဒီလိုပါပဲဗီယက်နမ်နိုင်ငံတို့အာဖဂန်နစ္စတန်တို့အီရတ်နိုင်ငံတို့မှလည်းပဲနိုင်ငံပြန်လဲထူထောင်ရေးအတွက်တိုင်းပြည်မှာရောက်နေကြတဲ့နိုင်ငံသားတွေပြန်လာပြီးတော့ကိုယ်နိုင်ငံကိုယ်လူမျိုးအတွက်ဝိုင်းဝန်းလုပ်ကင်ပေးဖို့ခေါင်းဆောင်တွေကခေါ်ယူခဲ့တာတွေကိုကြားခဲ့သိခဲ့ရပါတယ်။အဲ့ဒီနိုင်ငံတွေမှာကတော့ပြန်လာပြီးတော့နိုင်ငံအတွက်လုပ်ကင်ကြမဲ့လူတွေကိုသူတို့ရဲ့သက်ဆိုင်ရာအစိုးရတွေကအာမခံချက်တွေပေးခဲ့ကြပါတယ်။အခုသမရာကြီးဦးသိန်းစိန်ကကမ်းလှမ်းလိုက်တဲ့နေရာမှာတော့တိတိကျကျပြပြသားသားဘာမှမသိကြသေးပါဘူး။အခုဒီဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးဘိုးကြီးဆိုင်ဝင်းကျော်ကောဘယ်လိုများသုံးသပ်ရှုမြင်မိလဲဆိုတာကြားပြသေးလားခင်ဗျာ
။ဟုတ်ကဲ့ခင်ဗျာဟိုကျွန်တော်အနေနဲ့ကတော့ဘာမှထူးထူးခြားခြားတိတ်မမျှော်လင့်ပါဘူးခင်ဗျာဒါသမနာပြဟိုပြောတဲ့စကားဆိုရင်လည်းသူကဟိုတရားဝင်သူကြေညာပြီးတော့မှကြေညာချက်တွေပါတယ်ထုတ်ပြန်ပြီးတော့မှဟောဖိတ်ခေါ်တာမျိုးမဟုတ်ပါဘူးဒါအလို့ယုံဆွေးနွေးပွဲမှာသူကဒါကိုထုတ်ဖို့ပြောလိုက်တာပဲဖြစ်ပါတယ်အဲ့တော့ဒါကိုကျွန်တော်တို့ဟိုအပြေဝယုံကြည်အားထားလို့လည်းမရပါဘူးတကယ်လို့သမနာဦးသိန်းစိန်အနေနဲ့တကယ်လို့လုတ်ပိုင်ခွင့်အပြေဝရှိတယ်ဆိုလို့ရှိရင်သူ့အနေနဲ့ထွေထွေလူချင်းချမ်းသာခွင့်တစ်ခုကိုသူတို့ကြေညာဖို့သင့်ပါတယ်အဲ့တော့ဟိုတလောကသူတက်လာလာချင်းသူအဲ့ဒီထောင်ထဲမှာကြာနေတဲ့ပြစ်တန်တွေကိုဟာနေ့နေ့ငယ်လောက်ရှော့ပေါက်ပေးတာလည်းငယ်အဲ့လောက်လောက်နဲ့မလုံလောက်ပါဘူးခင်ဗျအဲ့တော့ကျွန်တော်ကြံပေးချင်တာတော့သမရာဦးသိန်းစိန်နေနဲ့တကယ်လို့လုတ်ပိုင်ခွင့်ပြေဝရှိတယ်ဆိုလို့ရှိရင်ဟာလာကျွန်တော်တို့ဒီထောင်ထဲမှာကြာနေတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးပါဝင်ပါနော်ကျွန်တော်တို့ပြည်ပရောက်နေတဲ့လူတွေအားလုံးကျုံးဝင်နိုင်တဲ့ဒီအထွေထွေလူချင်းချမ်းသာခွင့်တစ်ခုကိုဟာလာအချိန်ပြီးထုတ်ပြန်ကြေညာပါဖို့သင့်ပါတယ်တကယ်လို့သမရာဦးသိန်းစိန်တို့ကဟာလာလာဘဂျိုမူကြီးတန်းရွှေရဲ့ဩဃာအာဏာကိုမလွန်ဆန်နိုင်သေးဘူးဆိုလို့ရှိရင်လေအဲဒီလောက်နဲ့ထုတ်ဖို့ပြောတယ်ဆိုတာကတော့ကျွန်တော်တို့အတွက်တော့မလုံလောက်ပါဘူးခင်ဗျကျွန်တော်အနေနဲ့တော့ပုံကူတူးချင်းနေရတော့ကျွန်တော်ဒီပေါ်မှာပြေးဝကျွန်တော်ယုံကြည်ကိုးစားတာကျွန်တော်မရှိပါဘူးဒါပေမဲ့အပြူသဘောဆောင်တဲ့တိုးတက်မှုတစ်ခုလိုပဲကျွန်တော်သုံးသပ်ပါတယ်ခင်ဗျအ
ဲ့ဒီ foreign မြန်မာဆိုချက်မြန်မာတွေဗျာထောင်နဲ့တောင်းနဲ့ချီပြီးတော့ရှိနေကြတယ်အဲ့ဒီကမြန်မာတိုင်းနိုင်ငံသားတွေကရောဘယ်လိုများဒီပေါ်မှာခံယူနေတယ်လို့ကြားမိတယ်ခင်ဗျ
အာတတော်များများတော့ကျွန်တော်အနေနဲ့ကတော့အားလုံးကိုကိုစားပြီးပြောတာတော့မဟုတ်ပါဘူးတကယ်လို့နိုင်ငံရေးနဲ့မပတ်သက်တဲ့လူတွေကတော့တကယ်လို့သူတို့အနေနဲ့ကတော့ဗမာပြည်ပြန်မယ်ဆိုလို့ရှိရင်အချိန်မီသူတို့ပြန်ကျင်လက်ပြန်သွားနိုင်ပါတယ်တကယ်လို့ဟလာကျွန်တော်တို့သက်ဆိုင်ရာမြန်မာနိုင်ငံဆိုရကဝမ်းပန်းတလားကြိုးဆိုးတဲ့ဆိုလို့ရှိမှာနော်ဘာလို့လဲဆိုတော့တချို့ကလည်းဒုက္ခတဲ့စကမ်းမှာနေလာခဲ့ကြတာကြာပြီနောက်ဒီမှာရောက်လာတဲ့အချိန်မှာတချို့ကလည်းအခုအချိန်မှာအမေရိကန်နိုင်ငံကစီးပွားရေးလက်ကျနေတော့အလုပ်ကန်ဆင်ပြေတဲ့လူတွေရှိတယ်အဆင်မပြေတဲ့လူတွေလည်းအများစုရှိပါတယ်အဲ့တော့ဒီကအခက်အခဲတွေလူမှုရေးအခက်အခဲတွေကိုမဖြေရှင်းနိုင်တဲ့တချို့မိသားစုတွေကတော့ကျွန်တော်ထင်ပါတယ်ဗမာပြည်ကိုပြန်သွားချင်တဲ့ဆန္ဒတွေရှိနေပါတယ်အဲ့လိုမျိုးလူတွေအတွက်ကတော့ကျွန်တော်ထင်တယ်မြန်မာအစိုးရအနေနဲ့တော့အပြေအဝတကားဖွင့်သားပြီးဖို့ကျွန်တော်ကြံပြုလိုပါတယ်ကျွန်တော်တို့အနေနဲ့ကတော့ပြန်ပြီးတော့မှကျွန်တော်စဉ်းစားရတာမရှိပါဘူးဗမာပြည်ရဲ့ဒီမိုကရေစီနဲ့လူခွင့်ရေးပြုပြင်ပြောင်းလဲရေးကအပြေအဝရာဂိုင်နှုန်းပြည့်ဖြစ်လာတယ်ကျွန်တော်တို့လူခွင့်ရေးအာမခံချက်တွေအပြေအဝရှိလာတယ်ဟာလားကျွန်တော်တို့အရသာအစိုးရအုပ်ချုပ်ရေးလက်ထက်ကိုလုံပိုင်ခွင့်နဲ့အာဏာတွေအပြေဝရှိလာတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ဟလာတို့ကသဘောထားကြီးစွာနဲ့တို့ကခုနပြောသလိုနိုင်ငံကသိအောင်အာမခံချက်အပြေဝနဲ့တို့ကံလာနဲ့ဆိုလို့ရှိရင်တော့တုံ့တရားစဉ်းစားကောင်းစဉ်းစားလာနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီမှာလည်းပဲညစ်ဆရာညစ်ဆရာပြောဆိုဆွေးနွေးကြတဲ့အခါမှာဒီလိုသဘောမျိုးပဲကျွန်တော်တို့ကြားပါတယ်ပြီးတော့ဒီအမေရိကန်တို့အင်္ဂလန်တို့ဥရောပတို့နော်ဒါဂျပန်တို့အဲနောက်ပြီးတော့မြန်မာနိုင်ငံရဲ့အင်ဂျီချင်းဖြစ်ကြတဲ့ထိုင်းနိုင်ငံတို့မလေးရှားစင်ကာပူစတဲ့နိုင်ငံတွေမှာရောက်နေကြတဲ့မြန်မာလူမျိုးတွေဟာဆိုလို့ရှိရင်လည်းပဲအဲ့ဒီနိုင်ငံတွေမှာဒီတရားဥပဒေစိုးမိုးရေးဆိုတာရှိနေတယ်နော်တရားမျှတတဲ့ဒီဥပဒေရဲ့လက်အောက်မှာသူတို့ကကောင်းကောင်းမွန်မွန်နဲ့ရှားဖွေစားတောင်းနေနိုင်ကြတယ်ဗျာလွတ်လွတ်လပ်လပ်နဲ့စီးပွားရှားဖွေခွင့်ရှိကြတယ်နော်လွတ်လွတ်လပ်လပ်နဲ့ပြောဆိုရေးသားခွင့်ကိုယ်ရင်နဲ့ရှိရှိတယ်လို့ကိုယ့်ရဲ့ယုံကြည်ချက်ကိုထုတ်ဖော်ဖွင့်ရနိုင်တယ်နော်အဲ့ဒီလိုလွတ်လွတ်လပ်လပ်နဲ့နေပိုင်ခွင့်ရှိတဲ့ကိစ္စတွေကမြန်မာနိုင်ငံကိုပြန်သွားတဲ့အခါမှာသူတို့ဆက်လက်ပြီးတော့ဒါမျိုးတွေခံစားနိုင်ခွင့်ရှိပါမလားမြန်မာနိုင်ငံတွင်းရောက်သွားလို့ရှိရင်အကြောင်းအမျိုးမျိုးနဲ့ချုပ်ချယ်တာတွေဖိနှိပ်တာတွေကြုံရအောင်မလားဆိုပြီးတော့ပြောလာကြတယ်နော်မြို့နယ်ရပ်ကွက်အာဏာပိုင်တွေကနေပြီးတော့ပြည်သူတွေပေါ်မှာအရသားတွေပေါ်မှာပိုကြတာတွေအနိုင်ကျင့်တာတွေနောက်ပြီးတော့ဒီဌာနဆိုင်ရာတွေဒီဝန်တန်းတွေကနေပြီးတော့ပြည်သူတွေပေါ်မှာငွေညှစ်တာတွေဒီလိုကိစ္စမျိုးတွေကိုဘယ်လိုလုပ်ပြီးတော့ရင်ဆိုင်ရမလဲ ကနကိုဆိုင်ဝင်းကျော်ပြောသလိုပဲဒါရီယာအခြေခံအဖြစ်တော့ဒါဒီမိုကရေစီရဲ့အခွင့်အရေးတွေပါအဲ့တော့ဒီလိုဟာမျိုးတွေအာမခံချက်မရှိဘဲနဲ့ဘယ်လိုလုပ်ပြန်မလဲဆိုတော့မိခွန်းနေလည်းပဲမေးလာတာကြားရပါတယ်ဒီလိုပြောဆိုဝေဖန်နေတာနဲ့ပတ်သက်ပြီးတော့ကိုမင်းစင်ကိုဆက်ပြီးတော့မေးပြသေး
ဟုတ်ကဲ့ကျွန်တော်ဒီအတိုက်ခံဒီမိုကရေစီအင်အားစုတွေကိုဒီတိုင်းရင်းသားအင်အားစုတွေအနေနဲ့ပေါ့လေသူတို့ဘက်ကတော့သူတို့လိုချင်တဲ့ဟိုတင်းတိစက်တိအနေထားမျိုးရကြမှာရမှာပါတစ်ဖက်ကလည်းအစိုးရဘက်ကသူတို့အစိုးရအနေနဲ့ပေါ့လေစိတ်ပူနေတာကလည်းအကယ်၍မြန်ဒီအင်အားစုတွေအကုန်လုံးဟိုနိုင်ငံရေးအကျဉ်းသားတွေရောဒီဘက်ကပြန်လာမယ့်လူတွေရောအကုန်လုံးကိုလက်ခံမယ်ခွင့်ပြုမယ်ချွင်းချက်မရှိလုပ်မယ်ဆိုရင်တည်ငြိမ်မှုပြဿနာကိုဘယ်လိုဖြေရှင်းမလဲဆိုအစိုးရဘက်ကစိတ်ပူမှုလည်းရှိနိုင်ပါတယ်ဆိုတော့ဒီကိစ္စကိုစဉ်းစားတဲ့အခါမှာတစ်ဖက်တည်းစဉ်းစားလို့မရပါဘူးပြဿနာပြေလည်အောင်လုပ်ဖို့ဆိုရင်တော့နှစ်ဖက်စလုံးကိုထည့်စဉ်းစားဖို့လိုပါတယ်ဒီနေရာမှာတိုင်းပြည်ကိုပြန်တဲ့နေရာမှာပဲဖြစ်ဖြစ်ထောင်ထဲကနိုင်ငံရေးအကျဉ်းသားတွေပြန်လွတ်တဲ့နေရာမှာပဲဖြစ်ဖြစ်တခုတိထားဖို့ကဒီလိုတွေအကုန်လုံးဟာနိုင်ငံရေးယုံကြည်ချက်ကြောင့်ထောင်ချနေကြတော့လည်းကောင်းပြပရောက်နေကြတော့လည်းကောင်းဖြစ်ပါတယ်ဆိုတော့သူတို့ရဲ့နိုင်ငံရေးယုံကြည်ချက်ကိုဘလို့နီးနဲ့ဆက်လက်ဆောင်ရွက်ခွင့်ပေးမလဲဆိုတာကိုထက်သွင်းမစင်စားဘူးဆိုလို့ရှိရင်ပြဿနာတွေကဘရောမှပြည်လည်မှာမဟုတ်ပါဘူးတဘောကတော့ဒီလူတွေကလာမှာပြီးပြန်သွားမယ်အချင်းထောင်တွေကပြန်လွတ်လာမယ်ပြန်လွတ်လာတဲ့အခါမှာသူတို့အတွက်အတိုင်းပြည်မှာလှုပ်ခင်းလှုပ်ခွက်ရှိဖို့လိုပါတယ်လက်ရှိစနစ်ကိုလည်းထိတ်တိုင်မဖြစ်စေဘူးအချိန်ထဲမှာပဲလေသူတို့ရဲ့အများကျိုးဆောင်ရွက်ခြင်းနဲ့စိတ်ဓာတ်ကိုလည်းလမ်းဖွင့်ပေးရရောက်မယ်နိုင်ငံရေးလှုပ်ခင်းလှုပ်ခွက်တွေရှိဖို့လိုပါတယ်ဥပမာဆိုတော့နာ NGO နေပြည်မှာဟလာကျွန်တော်အရက်ဖက်လူဖွဲ့စည်းမှာပဲသူတို့ဝင်လုပ်မှလားဒါမှမဟုတ်ရှင်စာနယ်ဇင်းမှာပဲဝင်လုပ်မှလားနိုင်ငံရေးပါတီထောင်ပြီးနိုင်ငံရေးနယ်မှာဝင်လုပ်မှလားဒါမှမဟုတ်ရှင်အစိုးရဌာနတွေမှာဟလာကျွမ်းကျင်သူတွေဖြစ်နေဝင်ရောက်ဆောင်ရွက်မှလားဒါမှမဟုတ်ရှင်စီးပွားရေးနယ်ပြည်မှာဝင်လုပ်မှလားစတဲ့နယ်ပယ်အသီးသီးမှာလှုပ်ခင်းလှုပ်ကွက်ကောင်းကောင်းတွေပေါ့လေဒီ opportunity တွေ space တွေကိုဖန်တီးပေးထားနိုင်မယ်ဆိုရင်ဒီအင်အားစုတွေအနေနဲ့ပေါ့လေအစိုးရနဲ့ထိတ်တိုက်တွေ့တာတို့မတည်ငြိမ်မှုရှေ့ရှုသွားတာတို့အလားအလာရတော့မှာဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့အာဏာပိုင်အနေနဲ့နိုင်ငံရေးကျင်းသားပြန်လုပ်ဖို့ပဲဖြစ်ဖြစ်ပြည်ပကလူတွေကိုပြန်ခေါ်ရမယ်ဖြစ်ဖြစ်အဓိကစဉ်းစားဖို့ကသူတို့အနေနဲ့ဘယ်လောက်ထိလှုပ်ခင်းလှုပ်ခွက်ကောင်းကောင်းတွေကိုဖန်တီးပေးနိုင်လဲဆိုတော့သုံးသပ်သင့်ပါတယ်အဲ့လိုမှမဟုတ်ရင်တော့အများစုကမြန်မာပြည်ကိုအလဲပြန်တာဖျားဖူးတာတို့မိသားစုတွေနဲ့တွေ့ရတော့လှုပ်ပြီးတော့ပဲပြန်လာမှာဖြစ်ပါတယ်တကယ်လို့သာလှုပ်ခင်းလှုပ်ခွက်ကောင်းကောင်းကိုလာဖန်တီးပေးနိုင်မယ်ဆိုလို့ရှိရင်တော့ဒီပြည်ပရပမာရမဟုတ်ပါဘူးနိုင်ငံရေးစနစ်တွေပြန်လို့ရေးရလဲအစိုးရတွေစိုးရိမ်နေသလောက်လက်ရှိအစိုးရစိုးရိမ်နေသလောက်တည်ငြိမ်မှုကိုထိခိုက်မယ်လို့ကျွန်တော်မထင်ပါဘူ
းဟုတ်ကဲ့ခင်ဗျအခုဒီအမျိုးမျိုးပြောဆိုဝေဖန်နေကြတဲ့ထဲထဲမှာဒီမိုကရေစီလူအခွင့်အရေးတွေပြည်ပြည်ဝဝမရလို့ရှိရင်တော့ဘယ်လိုလုပ်ပြီးတော့တိုင်းပြည်ရအေးချမ်းသာရမှုရှိလာမှာလဲဒီအရင်စေဆိုးရလက်ထက်မှာအမျိုးမျိုးဖြစ်နေမှုတွေခံခဲ့ကြရတာအဲ့ဒီအတိုင်းဆက်လက်ပြီးတော့အခုဒီအငွေဆိုးတွေရှိနေသေးတဲ့အတွက်ကြောင့်ပြည်သူတွေအနေနဲ့အေးချမ်းမှုမရဘူးအခုဆိုလို့ရှိရင်နေစဒေသပြည်နယ်တွေမှာတိုက်ပွဲတွေဖြစ်နေလို့เนาะစစ်ဘေးဒုက္ခတွေပေါင်းနေကြီးပြီးတော့နေစဒေသကိုထွက်ပြေးနေကြတဲ့ကိစ္စတွေအဲ့တော့ဒါတွေအကုန်လုံးကိုရက်ဆဲပင်းနိုင်မှငင်းညာရအောင်လုပ်နိုင်မှတိုင်းပြည်အေးချမ်းသာမှုရမှာပါဒါအဓိကကြပါလေနောက်ပြီးတော့ပြည်တွင်းစစ်ကိုပြီးဆုံးသွားစေနိုင်လို့စာဝတ်နေရေးအပြည်လည်မှုကိုဖန်တီးပေးနိုင်မယ်ဆိုလို့ရှိရင်လည်းပဲအဲ့ဒါဆိုလို့ရှိရင်လည်းပဲတိုင်းပြည်ပြန်လည်တည်ဆောက်ရေးအတွက်အကျိုးဖြစ်ထွန်းလာမှာပဲဆိုပြီးတော့ပြောဆိုတဲ့ဝေဖန်တဲ့လူတွေလည်းပဲရှိကြပါတယ်ခုနပြောခဲ့တဲ့ဒီလူအခွင့်အရေးတွေလူအချက်တွေဘာတွေဘယ်လိုပို့ပြီးတော့အရေးကြီးတကြီးနဲ့လုပ်ပေးရမလဲဆိုတာတွေကိုဘယ်လိုများစဉ်းစားမိပါလဲခင်ဗျကိုအောင်ဖေခင်ပြောမလား
ဟုတ်ကဲ့လောလောဆယ်ကတော့သူတို့ပထမခြေလမ်းအနေနဲ့တော့အခုတော့စမ်းစုကြည်လွမြောက်လာပြီးနောက်ပိုင်းမှာနိုင်ငံခြားဧည့်သည်နာမည်ကြီးတဲ့ထင်ရှားတဲ့ပုဂ္ဂိုလ်တွေတော်တော်များများလက်ပတ်ခွင့်ရတယ်ခင်ဗျအဲ့ဒီထဲမှာတော့ကျွန်တော်တို့မမပြီးအရေးကိစ္စကိုတစ်ဆိုင်မှန်မှလုပ်ပြီးခဲ့တဲ့အမေရိကန်ကဂျွန်မက်ကင်းသတိပေးပြောကြားသွားတဲ့စကားကိုကျွန်တော်အခုထိမှတ်မိသေးပါတယ်ပြောင်းလဲလို့တော့ဘယ်တော့မှကျွန်တော်တို့မပြောင်းလဲဘူးဆိုပြီးတော့ကျွန်တော်ချုပ်ကန့်ထားလို့မရဘူးတကယ်လို့ဒီမပြောင်းလဲပဲနဲ့ဒီလိုဆက်သွားနေမယ်ဆိုရင်တော့လက်ရှိအာရက်ကဘာမှာဖြစ်ပေါ်နေတဲ့ you know ဖြစ်ပေါ် you know ပြောင်းလဲမှုတွေကိုတောင်းဆိုတဲ့တောင်းဆိုပွဲတွေဖြစ်ပေါ်လာလိမ့်မယ်ဒါတွေကိုဥသိမ်းစိန်အစိုးရကတော့ကောင်းကောင်းကြီးသတိထားမိတယ်လို့ကျွန်တော်ထင်တယ်နောက်တစ်ချက်ထူးခြားတာကအရင်တော့ဗိုလ်ချုပ်မှုသီးတန်းရွှေတုန်းကစစ်အာဏာနဲ့အုပ်ချုပ်တယ်ဥပဒေဆိုတာဗဇက်ကပဲလာတယ်မကြိုက်ရင်မကြိုက်သလိုလုပ်တယ်အခုလက်ရှိအချိန်တွေမှာဥပဒေသူတို့ပြဋ္ဌာန်းထားတဲ့ဥပဒေရှိတယ်နောက်ပြီးတော့နိုင်ငံရေးအကြံပေးအဖွဲ့တွေပါဒီဖွဲ့စည်းထားတယ်ခင်ဗျာသူသိမ့်စိန်ကတော့နည်းနည်းလေးလှုပ်ရှားလာတဲ့သဘောတရားရှိတယ်လို့ကျွန်တော်တို့မြင်တယ်အဲပြောင်းလဲရမယ်ဆိုတာနောက်ထူးသဖြင့်ဒီနိုင်ငံရေးအကျဉ်းသားလှုပ်ဖို့ကိစ္စတွေဒီဥစ္စာတွေကိုတော့သူတို့ချက်ချင်းမလွတ်သေးဘူးဆိုတာတော့သူတို့အင်မတန်စိုးရိမ်နေရတော့တိုင်းပြည်စူပူုံကြွမှုဒီလိုမျိုးတောင်းဆိုမှုတွေဖြစ်လာမယ်ကိုအင်မတန်မှစိုးရိမ်နေခင်ဗျာကျောင်းဆန်းစုကြည်နဲ့တို့ဒီလိုပုံမှန်တွဲဆုံမှုတွေပြုလုပ်ကြနေပြီးတော့ကျွန်တော်တို့ပြောင်းလဲမှုတွေဖြစ်ပေါ်လာနိုင်မယ်လို့မြင်တယ် Now the chair through ASEAN, Okata, Nia, Yashi, through Emadama, Yolene, now a Chalson to Kuara, through Sit Yazu, Konyon Temesurek is out through Emadama, so in it at the body Yashiva. But the Osaga, the through Chulung get a Harina Patavio, so that's the same as the Osari, Shinne, Mr. Quintana will let through Visa Piwing, Visa Pitara, et Ato Chavale, Akuma. Pizza Piwing, Pizza Baby, through Sesequin, a Pimazura, through my Baluma, Pig Pintasio, Miara, and his Harry Pilar, General Miara Camia. Pavilazo, Dilomio, Pigamas, who Pietanari, Pilarome, now we are Suyale, Pionle Pilavi, through your Demosio, Shalamas, we through Pioga Usari, she did, I mean, Pi, Amia, Pizu, Miamaro, Diosu, and Naga, Bojomuji, Tanshuya, Joga, and Tarong, Chete, Putin, and Suya, Bojomuji, Tanshuya. อ๋อซะอะล่ะอ้อมว่าเวชื่อเนี่ยเลยสรว่าผีตัวเนี่ยต้องตัดได้เค้าเนี่ยไอ้เฉยนี้ดิด้วยจองจนเทนเนี่ยดิตั้งดีตะคูลงคลุมบื้อโตแตกผู้ปิ้วเปลี่ยนจองเลยผู้สรปัญญาตัดดิหลูเลยจนเราอติเนี่ยจั่วว่าได้หลูดิหลูเลยเค้าเนี่ยอะแล้วจองตูดิโลမျိုးไผ่ขอราผิดเลยだใบแม้ดิโลမျိုးไผ่ขอใบแม้ดิตะซงเตยอามากันเจเปมูดิคุณน่ะรู้ป่ะโหบุยซ้ําเว้นจอเปล้อตัวดิโลจนเรามาบาอามากันเจมาไม่ရှိอยู่ตูอ่ะตูปะสะกะตู
ခိုင်ခိုင်မာမာကြီးညာရဲဘူးဒီလိုပါတယ်ခင်ဗျအဲ့ဒီအားတွေကိုကြည်ချင်းအားဖြင့်မရေရမသေးကြသေးတဲ့အခြေအနေတွေကိုဖြစ်တယ်လို့ကျွန်တော်တို့သုံးသပ်မိပါတယ်ဟုတ်ကဲ့ကျွန်တော်လည်းဟိုတနေ့ကတော့ပြည်တွင်းကနိုင်ငံရေးလောကပေါ်လေးကိုခေါင်းဆောင်တယောက်နဲ့ဆွေးနွေးစကားပြောမိတဲ့အခါမှာဒီတိတ်ပြီးတော့ဆန္ဒမစောကြတဲ့မှာဘူးပေါ့လေဒီစစ်အာဏာရှင်စနစ်ကနေပြီးတော့အခုလိုတပြေးပြေးချင် တော့ပြောသွားပါတယ်ခင်ဗျဘူကြီးဆိုင်ဝင်းကျော်ဒီကိစ္စတွေပေါ်မှာဘယ်လိုဖြည့်ဆွဲပြောချင်ပါသေးလဲ
ကျွန်တော်ဆွေးနွေးချင်တာကတော့ကျွန်တော်တို့အခုဒုစုံတရားပြောင်းလဲဖို့အတွက်ပေါ့နော်ဟိုကျွန်တော်တို့ပြည်ပရောက်တိုက်ခိုက်နေရတော့ကျွန်တော်တို့ပြည်သူတွေအားလုံးကပျော်လင့်လာတော့ကျွန်တော်တို့သမရဦးသိန်းစိန်ဒီဦးဆောင်တဲ့အစိုးရအစ်ကသူတို့လုတ်ပိုင်ခွင့်အပြေးဝနဲ့ကျွန်တော်တို့နိုင်ငံပြောင်းလဲဖို့အတွက်သူတို့ကမ်းလှမ်းတာတွေဖိတ်ခေါ်တာတွေကိုသူတို့ယုံကြည်မှုရှိရှိနဲ့သူတို့သတိရှိရှိနဲ့လက်ကမ်းဖော်ဆောင်ပြီးတော့မှအကောင့်ထဲပို့ဖို့လိုပါတယ်ခင်ဗျတကယ်လို့ဗိုလ်ချုပ်မူကြီးတရှိကိုယ်တိုင်ကကြိုးကြိုက်နေတယ်ဆိုလို့ရှိရင်လည်းဒါကိုလည်းဒါကျွန်တော်တို့တသုံးတရားနားလည်လို့ရပါတယ်ဘာဖြစ်လဲဆိုတော့ဗိုလ်ချုပ်မူကြီးတရှိကဇေယျပိုင်းကိုရောက်နေပါပြီဇေယျပိုင်းကိုရောက်နေပြီဆိုတဲ့ခါကျတော့သူရဲ့ဆက်ရလာရှင်စနစ်ကလုံဆောင်တဲ့အမားတွေအတွက်တသုံးတရားသူပြန်ဖြေကောင်းဖြေနိုင်ပါတယ်ခင်ဗျအဲဒီတော့ကျွန်တော်အနေနဲ့မြင်တာကတော့ဟလာသမလာဦးသိန်းစိန်ဆိုရဖွဲ့တော်၎င်းဗိုလ်ချုပ်မူကြီးတရှိတော်၎င်းဟလာဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဦးဆောင်တဲ့တပ်မတော်ခေါင်းဆောင်တွေ၎င်းအားလုံးပေါ့နော်ကျွန်တော်တို့ဗမာပြည်ပြည်ပြင်ပြောင်းလဲရေးအတွက်အားလုံးယုံကြည်မှုရှိရှိနဲ့တသည့်ရှိရှိနဲ့ကာလံဖိတ်ခေါ်ပြီးတော့မှလက်တွဲပေါ်ဆောင်တဲ့အကောင့်ထဲဖို့ကျွန်တော်တိုက်တွန်းပါတယ်ခင်ဗျ။ဒေါန်ဆာစုကြည်နဲ့တွေ့ဆုံတာတွေဟာလားဒေါန်ဆာစုကြည်ဟာလားဘကိုးခီးစင်သွားတာတွေဟိုနိုင်ငံကမှာရှိနေတဲ့မြန်မာတွေကလည်းအကုန်လုံးကျွန်တော်တို့အချိန်နဲ့တပြေးညီသိနေကြပါတယ်။ဟာလားတော့အစိုးရကဒီခွန်နေပါတယ်ရှော့ပေးလိုက်တာလည်းကျွန်တော်တို့ကြားသိနေရပါတယ်။အဲ့တော့ဒါတွေအားလုံးကိုကျွန်တော်တို့ကတော့ဝမ်းမသာတာနဲ့ကျွန်တော်တို့ကြိုးဆိုးပါတယ်ခင်ဗျ။ဒါပေမဲ့ရာခိုင်နှုန်းဖြင့်ကျွန်တော်တို့ယုံကြည်ကျွန်တော်တို့စိတ်ချအားထားလို့မဖြစ်ပါဘူး။အဲ့တော့အားလုံးကကျွန်တော်တို့မျှော်လင့်တာကတော့ကျွန်တော်တို့ကိုယ်တိုင်တော်လည်းကောင်းเนาะကျွန်တော်တို့ခံစားနေရတဲ့မြန်မာပြည်သူလူထုအားလုံးတရားလုံးကကျွန်တော်တို့လိုလားတာတော့ဗမာပြည်ရဲ့ပြောင်းလဲအတွက်ဟာလာဒီမိုကရေစီနဲ့လူ့ခွင့်ရေးတိုးတက်ဖို့အတွက်အားလုံးကတတိရှိရှိနဲ့ရဲတင်းတင်းနဲ့ယုံကြည်မှုရှိရှိနဲ့ကိုလော့ဆောင်အောင်အလုပ်ကိုအကောင်းဆုံးဖြစ်အောင်လော့ဆောင်သွားဖို့အချိန်ကျပါပြီခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျွန်တော်တို့ဆွေးနွေးပွဲရှေ့ပိုင်းမှာတော့ကိုအောင်ဖေခင်ပြောသလိုပဲပေါ့ဒီသမရာကြီးဦးသိန်းစိန်တို့ကလည်းပဲအရင်ကတည်းကဒီအာဆီယံစီဝေးပွဲတွေပါတွားရလာတဲ့အခါမှာအိမ်ကြီးချင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့တိုးတက်မှုတွေကိုမြန်မာတွေ့မှာပါပဲမြန်မာနိုင်ငံဟာတရားစာတတလောက်တောင်ပိုးများတဲ့နိုင်ငံဖြစ်ပြီးတော့ဟိုးအောက်ဆုံးမှာဘယ်သူနဲ့မှရှင်လို့မရအောင်ဆင်းရဲမွဲတေနေတာတွေကိုလည်းပဲသူအနေနဲ့ပြန်ပြီးတော့နာမည်ကောင်းရဖို့အတွက်စဲတင်ခြင်းတဲ့သဘောမျိုးရှိမယ်ဆိုရင်လည်းပဲရှိနိုင်တာပါပဲဒါပေမဲ့လို့ခုနကပြောသလိုပြည်ပမှာရောက်နေတဲ့မြန်မာတိုင်းရင်းသားတွေမြန်မာနိုင်ငံထဲကိုပြန်လာဖို့ဆိုတာကတော့လုံခြုံရေးအာမခံချက်ရှိဖို့เนาะလူအခွင့်အရေးတွေပြည်ပြဝဝနဲ့ရှိဖို့ကိုယ့်ရဲ့နိုင်ငံရေးယုံကြည်ချက်ကိုကိုယ်ပြည်ပြဝဝနဲ့လုပ်နိုင်ဖို့ဒီလိုအခြေအနေတွေကိုတွေးကျင်မြင်ကျင်ကြတာကလည်းပဲအမှားမဆိုနိုင်ပါဘူးကိုယ့်ရဲ့ဘဝအာမခံချက်မရှိဘဲနဲ့လည်းပဲပြည်တွင်းပြန်ပြီးတော့ဘာမှမသိတဲ့အခြေအနေကိုရင်ဆိုင်ရမယ်ဆိုတာတော်တော်ခက်သားဖို့အဲ့တော့ကျွန်တော်တို့အခုအချိန်ကနည်းလာပါပြီ။ညီကုန်းကျုပ်အနေနဲ့ကျွန်တော်တို့ပြန်ပြီးတော့မှတ်ချက်ကလေးတွေပေးကြအောင်။ကိုမင်းစင်အနေနဲ့ဗာများပြောချင်ပါလေခင်ဗျာ
။ဟုတ်ကဲ့ဒီလိုအပြော ောင်းလဲတွေဖြစ်လာတဲ့နေရာမှာအလိုလျောက်ဖြစ်လာတာမဟုတ်ပါဘူးဒီအုပ်စိုးသူတွေတဲမှာလည်းအစိုးရတဲမှာလည်းအားပြန်မှုတွေရှိပါတယ်အကျွန်တော်ဒီတော့ဆိုရင်ပဲဒီသမရဥသိန်းစိန်လုပ်နေတာကိုနောက်ကနေပြီးတော့ဟလာလူမတူတဲ့ဟလာဆိုကြတော့ဥတင်အောင်မြင်လို့လူပုဂ္ဂိုလ်မျိုးတွေရှိရဲဆိုရင်တတိယနေရာလည်းအများကြီးထွက်နေတာပါဆိုတော့အားပြန်မှုတွေမှာအခုကတော့ဒီလိုပြုရင်တောင်းလဲရေးကိုလူလာတဲ့လူတွေကပို့ပြီးတော့အတားစီးရလာတော့တခြားမှုမတားသေးခင်ကကျွန်တော်တို့ဒီအားဒီပြုရင်တောင်းလဲမှုတွေကိုခက်ဆစ်ဆေးလေးကျွန်တော်တို့တွေ့လာတာဖြစ်ပါတယ်အချိန်ထဲမှာပဲလေဥသိန်းစိန်အနေနဲ့ကဒီတိုင်းယူမှာစီးပွားရေးပြဿနာတွေရှိနေတယ်ဆိုတာကိုအတိမတ်ပြုလက်ခံပြီးတော့ဟလာပြင်ဆင်စိတ်ရှိလာတာဖြစ်ပါတယ်ဟိုဥမာသူကိုယ်တိုင်ကငွေလဲနှုန်းကိုဟလာအပြင်ပေါက်ဈေးတိုင်းထုတ်ပြီးတော့တရားဝင်ပြောလာတာမျိုးတွေဒါတွေကဟိုစိတ်ဝင်စားစရာကောင်းတဲ့ဟိုတိုးတက်မှုတွေဖြစ်ပါတယ်အချိန်ထဲမှာပဲလေဒီမြန်မာနိုင်ငံကိုနိုင်ငံတကာမှာဝင်ဆက်ပြီးတော့နိုင်ငံတကာအကူအညီတွေလိုချင်တာဖြစ်ပါတယ်အနည်းဆုံးတော့စီးပွားရေးပြင်တောင်းလဲမှုကိစ္စတွေမှာအကူအညီလိုချင်တာဖြစ်ပါတယ်ဒါကြောင့်မို့ပဲတဖက်ကဒီတော့ဆန်းစုကြည်နဲ့အတိုက်ခံတွေပေါ်မှာပို့ပြီးတော့ပြောကြောင်းတဲ့သဘောထားတွေသူပြောဆိုရတာပါဒီတနည်းအားဖြင့်ဆိုရင်မြန်မာနိုင်ငံအတွက်ကဒီမကြာခင်မှာကျင်းပမဲ့ကတော့မကအထွေညီလာခံမှာလေလာပို့ပြီးတော့အမြင်ကောင်းရခြင်းနဲ့နောက်ပြီးတော့ဒီကျွန်တော်အာဆီယံဥက္ကဋ္ဌရာတွေကိုလည်းသူလိုချင်နေဒီလိုဟာတွေမျိုးတွေကြောင့်ဒီမှာအစိုးရအနေနဲ့ကတော့ဒီပြင်ပြောင်းလဲမှုတွေကိုလှုပ်လာတာဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တို့ကဒီပြင်ပြောင်းလဲမှုတွေကိုဟိုပို့ပြီးတော့အရှင်ဟုန်ရအောင်ကျွန်တော်တို့ကဟိုအားပေးဖို့လိုပါတယ်ဟိုဒါတွေကိုအရှင်ဟုန်ရအောင်လို့ဝိုင်းပြီးတော့ဆောင်ရွက်ချဖို့လိုပါတယ်အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့ဘက်ကပို့ပြီးတော့တင်းမာတဲ့သဘောထားမျိုးတွေပြောမယ်ဆိုမယ်ဆိုရင်ဟာဒါဟာအိုးဆိုးသူတွေကတက်မှားတဲ့လူတွေကိုပို့ပြီးတော့အားဖြည့်ပေးသလိုဖြစ်သွားနိုင်ပါတယ်။ဒါကြောင့်မို့ကျွန်တော်အမြင်ကတော့အခုလိုမျိုးပြုစဉ်တင်စဉ်ပြောင်းခြင်းတဲ့လူတွေလှုပ်လာတာကိုအားပေးတဲ့နဲ့တစ်ချိန်တည်းမှာပဲလေကျွန်တော်တို့ကအတိမတ်ပြုဖို့ကတော့ဘာလဲဆိုတော့ဒီဒေါ်ဆန်းစုကြည်နဲ့အဓိကဆိုင်အတိုက်ခံအနေနဲ့အာဏာပိုင်များနဲ့အပြေးယူတွေပို့ပြီးတော့စိတ်စိတ်လေးလှုပ်လာရမယ်ဆိုတော့ကျွန်တော်တို့ကြိုပြီးတော့မျှော်လင့်ထားဖို့လိုပါတယ်။အခုဆိုရင်မေဒေါ်ဆန်းစုကြည်ကလာဆင်းရဲမွတ်တမှုတိုက်ချက်ရေးလာစီဝီကိုသွားတက်ခဲ့ရတယ်။လာမစားခင်မှာပဲဒီအာဆီယံဥက္ကဋ္ဌရာထူးကိစ္စနဲ့ပတ်သက်လို့ဆိုတော့လာဒီနိုင်ငံတကာမှာဆရာလာဒီခုံရုံးတင်မဲ့ဘာညာပြောနေတဲ့ကိစ္စတွေနဲ့တော့လကောင်းဒေါ်ဆန်းစုကြည်အနေနဲ့လာတစုံတရာဟလာလာရောမှုကြီးအပေးယူလိုရတာတွေဖြစ်လာနိုင်ပါတယ်။ဒီလိုမျိုးလှုပ်တာတွေရှိလာလို့ရှိရင်လည်းဒီဘက်မှာရှိတဲ့အတိုက်ခံတွေကပြည်တွင်းမှာရှိတဲ့အတိုက်ခံတွေတော့ကောကနေပြီးတော့တောင်းဆန်းစုကြည်မှာနားလည်မှုရှိပြီးတော့ဟာလာကျွန်တော်တို့ဒီစစ်ဆက်ဆွေးနွေးမှုလုပ်တဲ့အခါမှာကျွန်တော်တို့အနေနဲ့ဟိုအလုံးစုံကိုတီးဖို့မလွယ်ပါဘူး။နောက်ကွယ်မှာဘာတွေဖြစ်နေလဲဆိုတော့ကျွန်တော်တို့တီးဖို့မလွယ်ပါဘူး။ဒါပေမဲ့ကျွန်တော်တို့ဒီခေါင်းဆောင်တွေကိုဟာတန်တရာအကျိုးပေါ်လေသူတို့လုပ်နေတာကတော့ကောင်းဖို့ဖြစ်နိုင်ကောင်းရဲ့ဆိုပြီးတော့ဟာဆက်လက်ထောက်ခံကြဖို့လိုပါတယ်။လက်မလို့ရှိရင်တော့ကျွန်တော်တို့အတိုက်ခံတွေကြဲမှာပို့ပြီးတော့ဟိုအငင်းပွားမှုတွေမငြိမ်မညွတ်မှုတွေပို့ဖြစ်လာနိုင်မယ်လို့ထင်ပါတယ်။ဒီအချိန်ကတော့ပြင်အားလုံးအတွက်အချိန်ကောင်းမလို့အားလုံးဝိုင်းပြီးတော့စုကင်ကြမယ်ဆိုရင်တလုံးတရာအပြောင်းလဲဘက်ကိုရွှေ့သွားနိုင်မယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ကဲကိုအောင်ဖေခင်ဗျာခင်ဗျာ
ကျွန်တော်ကတော့သမရဥသိန်းစိတ်အစိုးရကိုကျွန်တော်ကတော့လီလိုင်းကနေပြီးတော့အကြံပြုချင်တာတော့စိတ်မကြောက်နေပါနဲ့ဇင်ဘာဘွေကိုကြည့်ပါသမရရောဘတ်မူဂါဗီအင်မတန်မှဆိုးတဲ့အာဏာရှင်ပါဒါပေမဲ့နောက်ဆုံးမှသူ့ရဲ့အတိုက်ခံမစ္စတာချန်ဂရိုက်ကိုဝန်ကြီးချုပ်ရာထူးပေးပြီးတော့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးဆိုတဲ့မူနဲ့အခုတိုင်းပြည်ကိုတရွေ့ရွေ့သွားနေပါပြီအင်မတန်မှဆိုးပါတယ်အာဖရိကမှာဇင်ဘာဘွေဆိုတဲ့ဆက်အာဏာရှင်နိုင်ငံမှာဒါကြောင့်မလို့သမရဥသိန်းစိန်အစိုးရအနေနဲ့ရဲရဲတင်းတင်းရှေ့လာမဲ့ခြေလမ်းတွေကိုတက်လှမ်းမှုနဲ့တိုင်းပြည်နစ်နာနေတာတွေတိုင်းပြည်ဆုံးယုံနေတာတွေပြည်သူပြည်သားတွေဒုက္ခရောက်နေတာတွေကိုမကြည့်နိုင်ပဲနဲ့ပြုပြင်ပြောင်းလဲရေးတွေကိုရတဲ့အခွင့်အရေးကိုအမိရစုပ်ကင်ပြီးတော့ဒေါ်ဆန်းစုကြည်နဲ့လက်တွဲဆောင်ရွက်သွားဖို့ကျွန်တော်အကြံပြုလိုပါတယ်တိုင်းတစ်ပါးမှာမျိုးမျိုးကျွန်တော်တို့မြန်မာပြည်သူပြည်သားတွေလူမျိုးပေါင်းစုံဒုက္ခတဲ့ဘဝနဲ့ရောက်နေကြပါလေခင်ဗျာတချို့တွေအဆင်ပြေသလိုတချို့တွေအဆင်မပြေကြပါဘူးဥပမာကျွန်တော်တို့မြန်မာအမျိုးသမီးတွေတရုတ်နိုင်ငံမှာရောင်းစားခံရတယ်ထိုင်းနိုင်ငံမှာလည်းရောင်းစားခံရတယ်နောက်ပြီးတော့ကျွန်တော်တို့တခြားနိုင်ငံတွေမှာလည်း refugee ဒုက္ခတွေအဖြစ်နဲ့သွားနေပေမဲ့လူတိုင်းအဆင်မပြေပါဘူးခင်ဗျာဒါတွေကိုကြည်ကျဲအဖြစ်ကျွန်တော်တို့ရဲ့မြန်မာပြည်သားတွေဟာကိုယ့်ရဲ့အမိပြေကိုဘယ်သူမှဆိုပြန်လာကြမှာလဲနော်ဒါအဲ့ဒီအတွက်သမရဥသိန်းစိန်အနေနဲ့ဒီဆက်လက်ပြီးတော့ဒီဒေါ်ဆန်းစုကြည်နဲ့တိုက်ရိုက်ဆွေးနွေးပြီးတော့တိုင်းပြည်ကိုဘလို့ကောင်းအောင်ပြုလုပ်မလဲဥပမာအာဆီယံဥက္ကဋ္ဌရာထူးရယုံလေးနဲ့အာဆီယံဥက္ကဋ္ဌရာထူးရဖို့အတွက်ဒေါ်ဆန်းစုကြည်ကိုဟန်ပြလှုပ်ဆောင်နိုင်မယ်ဆိုရင်တော့တိုင်းပြည်ကပို့ပြီးတော့နင့်လာတဲ့နင့်လာမယ်ခင်ဗျာအဲ့ဒီအတွက်ဘာကူမှကြောက်မနေပဲနဲ့ဘာကူမှအဟန်တာဖြစ်စေမဲ့အရာတွေကိုကိုတက်တိရှိရှိနဲ့ဖြေရှင်းမယ်ဆိုရင်တော့မြန်မာပြည်ဟာကျွန်တော်ထင်ပါတယ်ကျွန်တော်ရဲ့အထင်မြင်ရတော့တစ်နှစ်နှစ်နှစ်အတွင်းမှာတကယ်ထူးခြားတဲ့ပြောင်းလဲမှုတွေဖြစ်ပေါ်လာလိမ့်မယ်လို့ကျွန်တော်ထင်တယ်နောက်ဆုံးကျွန်တော်အကြံပြုချင်တာကတော့ကျွန်တော်တို့နိုင်ငံရေးအကျဉ်းသားကျွန်တော်တို့ရဲ့ရဲဘော်ရဲဘက်တွေကိုမင်းကိုနိုင်ပါဝင်ကျွန်တော်တို့ရဲ့ဗကတခေါင်းဆောင်တွေကျွန်တော်တို့88မျိုးဆက်တဲ့ခေါင်းဆောင်တွေတခြားနိုင်ငံရေးပါတီကဥခွန်ထုံးလို့ခေါင်းဆောင်တွေကို 全家没事，俺娘从路北部离来了呢。咱们那五等生五少呢，收药跟我带中间嘛的，
看没？OK， 看没？哎，不会三文角，看没？你工作办表姐嘛嘞？
啊，可能今朝没水的，水泥多不了呗。今朝然后比如说晚上呢，都在木地块过，不比如嘛，今朝苗来嘛的，看没？那些皮包里的，今年的包嘛嘞，今朝啊，刚没看，今朝水泥冻得白的。啊，底下不比如嘛，啊，都在皮包拿回来，今朝三大皮包的，第一今年的嘞，今朝我们得了，今朝九十块的，啊，今朝如果不过于不过里个，今朝如果苗来这里呢，今朝就九十了，没包。啊，咱们老早年的呢，几千年嘛，都个三大县是那些苏州股看啥年了吧，看没？哎呦。咱们老人嘛嘞，迪士尼企业收缴股权金也看不看啥呢吧嘞？啊，咱们那吴东生收养你呢？啊，比如六月接待我偏心了嘛？那边呢，就那路咱们老人嘛嘞，就那路咱们老人大伯为你呢，米大叔为你开开接待的过，啊，刚从平阳三沙比了嘛，偏心没不对嘛的看呐？哎呦，就那困难路啊，就那天天孙女开的路呗，阿龙啊，比如晚上呢都在木的呢，过老杨们那个有钱木兮兮，大地兮兮呢，当我有比了嘛，啊，电话老没收了信。就那路，咱那个农业没有到九十八转，随便标来的说了，前面接了那嘛的，怎么样？啊，不就母鸡打水到了个，我们那乌镇生收药到了个，好了，不就就没有来乌溪的，咱们那高上的有了个，阿龙啊，建设路面楼这个，啊，高上皮昂，身上比了嘛，楼上那不就那带动将表现嘛的，怎么样？高山书记把问，就那路那个人营养水的阿龙，比如路路这路啊嘞，就那路那个呢，旅游转，朋友都在不说了些，就那路你呢，家家年呢？刚从他从那屋现在前面说了，阿拉屋了，就那比我有几块，怎么
样 ？OK， 怎么样 ？OK， 就那路亚热青啊，比你吧，怎么样？起码确定那边就那路这个玩意儿，你讲错吧没？啊，古巴文比着，所以你别个家里边叫美利坚皮长树 ，California 皮呢 ，Berkeley 这个多个，南岸一对半，巴勒古巴，九班里的古明星，阿达边，美利坚皮长树 ，Indiana 皮呢 ，Fort William 嘛，内台里的，不一样三文角呢。New Zealand 那应该 ，Auckland 那个密码那应该 ，Democracy 也是一，九班楼下那都过安排看到过，接触土地市场标价标的，怎么
样 ？OK， 怎么样？接触的嘛嘞
？OK， 到达现在帮嘞，过新的票，加码宣传那不加吧的，怎么样？